အစိုးရရဲ့လုံခြုံရေးအစီအစဉ်နဲ့ရခိုင်ပြည်နယ်ထဲမှာတွားရောက်ပြီးတော့တရင်ယူနေကြတဲ့တရင်တောက်တီဟာဒီကနေ့မှာတော့တိုက်ခတ်မှုဖြစ်ပွားတဲ့ငခုရကြီးကန်းပြင်စတဲ့ဒီနေရာဒေသတွေကိုတွားရောက်ပြီးတော့လိလာကြမှာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းရေးလှုပ်ဆင်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆဲမှုတွေရှိနေတဲ့မှာပဲအစိုးရရဲ့စီစဉ်ပေးမှုနဲ့ပြပတရင်ဌာနတချို့ပါဝင်ပြည်တွင်းတရင်တောက်စုစုပေါင်း73ယောက်ရခိုင်ပြည်နယ်မှာတွားရောက်ပြီးတော့တရင်ယူနေကြတာပါအင်္ဂါနေ့ကတော့တရင်တောက်တွေကိုအာနာပိုင်တွေကဘူးတိတော်မြို့မှာရှိတဲ့ဈေးဆေးရုံကျောင်းအစရှိတာတွေကိုလိုက်လံပြီးတော့ပြတ်တာခဲ့ပါတယ်မောင်ဝန်းတော်မြို့မှာလည်းမြို့မီမြို့ဖပုဂ္ဂိုလ်2ယောက်3ယောက်နဲ့တွဲဆုံမှုစီစဉ်ပေးခဲ့တဲ့ကျောင်းလိုက်ပါသွားတဲ့တရင်တောက်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်တရင်တောက်တည်းရဲ့ခီးစဉ်တစ်ချောင်းမှာလုံခြုံရေးအတွက်လက်နက်ကင်လုံခြုံရေးတွေလိုက်ပါနေပေမဲ့မီးရင်တာကိုတော့လွတ်လွတ်လပ်လပ်မီးလို့ရတယ်လို့ပြောပါတယ်ရခိုင်ပြည်နယ်ထဲမှာမွတ်စလင်လူနည်းစုတွေပေါ်စစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကြေကြေပြန့်ပြန့်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာအခုလိုသတင်းတောက်တွေကိုပထမဦးဆုံးသတင်းယူခွင့်ပေးခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့အခုသတင်းယူခွင့်ရတဲ့ထဲမှာ VOA RFA BBC လို့နိုင်ငံခြားသတင်းဌာနကြီးတွေမပါဝင်ပါဘူးအဲ့ဒီမှာဖြစ်နေတဲ့အခြေအနေတွေကိုတိရှိလေ့လာနိုင်မှုအတွက်နိုင်ငံတကာပင်မလိုက်လေ့လာသူတွေလူသားချင်းစာနာမှုအကူအညီပေးသူတွေကိုအကန့်အသတ်မရှိတောက်ရောက်ခွင့်ပေးဖို့မြန်မာအစိုးရကိုလူခွင့်ရေးအဖွဲ့အစည်းတွေကလည်းတောင်းဆိုနေကြပါတယ်